ီခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစတင်ပြီးတွဲလုံတုပ်ကွေးဖြစ်တဲ့သူများနဲ့ပြီးတော့စစ်တွေမှာတဲ့လူဦးရေ၄ဦးထပ်မံနဲ့တည်ဆုံခဲ့ရတယ်လို့ဤခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်ဒါပြင်ဒီနေ့မှာလူဦးရေ1800နီးပါးလောက်လဲတွေးလွန်တုပ်ကွေးဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်အတွင်းမှာတွေးလွန်တုပ်ကွေးရောဂါကြီးအဖြစ်များနေပြီးဇူလိုင်လ28ရက်နေ့ထိစည်ရင်းအရဆိုရင်1900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းသိဆုံးတဲ့သူတွေရှိတဲ့အကြောင်းကိုလည်းပြည်နယ်ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစံကျော်ခိုင်ကပြောပါတယ်။
အော်ဟုတ်ကဲ့ကျွန်တော်မကြည့်ခဲ့တဲ့တောက်ကြာကြီးပေါ့နော်တောက်ကြာကြီးကဖြစ်တဲ့လူက1600ရဲ့အ1969တေးတဲ့လူက18ရောက်ရှင့်ဟုတ်ကဲ့ရှင့်တကယ်ကျွန်တော်ပါအဲဒီနေ့ကရင်းနေတဲ့နေစာလို့ကျွန်တော်အဖြစ်များတယ်ပေါ့ကျွန်တော်ဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစပြီးတွေးလို့တုပ်ကွေးယောဂါကြီးဖြစ်ပွားနေတာပါဖြစ်ပြီးမြို့မှာတော့တွေးလို့တုပ်ကွေးဖြစ်ပွားတဲ့ရာဂိုင်းလုံးကဒီနေ့မှများတဲ့အတွက်တတိမေတဲ့လူနာတွေတိတ်ဆုံးတဲ့လူနာတွေရှိနေတယ်လို့လည်းစစ်တွေမြို့ကတူဦးဖြစ်တဲ့ဦးတန်းထွန်းကလည်းပြောပါတယ်
။ဒီလုံတုပ်ကွေးဖြစ်တဲ့လူကတော့များတယ်ခင်ဗျာ။ဒီလုံတုပ်ကွေးကဟိုဘောအေးပေါ့နော်အေးဒီမေလောက်ကနေစတာစစ်တွေစီးလုံးကြီးမှာဒီလုံတုပ်ကွေးလူနာပေါင်း450ကျော်ရှိတယ်ခင်ဗျာ။ဟုတ်တော့ဒီနှစ်ကတော့စစ်တွေဖြစ်တဲ့လူကြီးတော့များတယ်။အဲဒီမှာ950ရောက်လျှောက်ဖြစ်တယ်။ဟိုဆုံးသွားတဲ့ကလေးက3ရောက်လို့ရှိတယ်။ခန့်တီလုံးမှာတော့600ရောက်လို့ရှိနေမှာရှင်းတယ်
စစ်တွေတောက်တော်မင်းကြားတောင်ကုန်စတဲ့မြို့တွေမှာတော့သွေးလုံတုပ်ကွေးအဖြစ်များနေတဲ့မြို့နယ်တွေဖြစ်တဲ့အကြောင်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်ကထက်30ခန့်ပိုများနေတာကြောင့်ရှင်းလင်းပေါက်ဖွားရနေရာတွေကိုစီးချမ်းလာတွေကိုလည်းဇက်တိုက်လွတ်ဖြစ်ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ဆိုရင်သွေးလုံတုပ်ကွေးဖြစ်နေတဲ့လူနာအရေအတွက်က1900ကျော်ရှိပြီးကလေးတငယ်တွေအဖြစ်များနေတယ်လို့သိရပါတယ်။ကျန်းမာရေးဦးစီးဌာနကတော့ရှင်နေပေါက်ဖွားတဲ့နေရာတွေမှာရေတွေလဲလှယ်ပြီးဖို့ဒီရှင်ကြိုက်တာတွေမခံရဖို့အတွက်လည်းတိုက်တွန်းလို့ဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့သွေးလုံတုပ်ကွေးယောဂါကကံယောဂါအသင်းမျိုးမရှိပေမဲ့သွေးလုံတုပ်ကွေးဖြစ်ပွားတဲ့နှုန်းကအရင်နှစ်ကထက်ပိုများလာလို့ရှိတယ်လို့လည်းပြည်နယ်ကျန်းမာရေးဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင်။